တခါတည်းနဲ့အတွင်းမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့နိုင်ငံတကာရဲ့ပြောဆိုမှုတွေပေါ်ညှင်းဆိုခဲ့တာအပြင်အဲ့ဒီအဖြစ်အပျက်တွေအကြောင်းသတင်းယူနေတဲ့ writer သတင်းတောင်နှစ်ဦးကိုထောင်ဒဏ်စီရင်လိုက်တဲ့ကိစ္စဟာလည်းတရားမျှတမှုရှိကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုမှုတွေဟာယုံနိုင်စရာမရှိကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတွစ်တာလူမှုကွန်ရက်ကတစင်ပြောကြားလိုက်ပါတယ် writer သတင်းတောင်နှစ်ဦးဟာသတင်းတောက်တွေဖြစ်လို့အဖမ်းခံရတာမဟုတ်ကြောင်းသူတို့ဟာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်တဲ့အတွက်ဆိုပြီးတရားရုံးကစီရင်ချက်ချကြတာဖြစ်ကြောင်းသူတို့အနေနဲ့တရားဥပဒေစိုးမိုးရေးကိုယုံကြည်ကြောင်းတင်းတောက်တဲ့အနေနဲ့အယူခံဝင်ခွင့်ရှိကြောင်းတရားစီရင်ရေးဟာဘာကြောင့်မှားရနေဆိုတာကိုပြောပြနိုင်တယ်မှားတယ်လို့မြင်ရင်ထောက်ပြနိုင်ကြောင်းပြည်နယ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညှိနှိုင်းဆွေးနွေးပွဲအတွင်းဒေါက်တာဆုကြည်ကကြာသာပတင်းလိုမှတ်ချက်ပေးပြောဆိုသွားတဲ့အပေါ်သမ္မတကြီးဟီလီကတွစ်တာကနေတုံ့ပြန်ရေးသားလိုက်တာဖြစ်ပါတယ်ကုလသမဂ္ဂရဲ့နိုင်ငံခြားမှုဒီကမှာနော်ဥရောပတမကရဲ့နိုင်ငံခြားမှုဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီကလည်းရိုက်တာသတင်းတော်နှစ်ဦးကိုချင်းချင်းမရှိပြန်လွတ်ပေးဖို့ကြာသာပတင်းတွေမှာတောင်းဆိုလိုက်ပြီးဥရောပတမကနဲ့မြန်မာအကြားလက်ရှိစီးပွားရေးအစီအစဉ်တွေကိုဆက်ပြီးထားရှိနိုင်မှုအတွက်မြန်မာနိုင်ငံဘက်ကအခြေအနေတွေတိုးတက်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောကြားလိုက်ပါတယ်။သတင်းတော်တွေရဲ့အကျိုးဆောင်ရှိနေကတော့ဒေါက်ဆန်းစုကြည်ရဲ့တွေ့ဆုံချက်တွေဟာအရင်ကသူမပြောခဲ့တဲ့ပြောဆိုမှုရဲ့အချက်တွေရည်တည်ချက်တွေနဲ့ကွဲလွဲနေတယ်ဆိုပြီးဝေဖန်ပါတယ်။